ရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာဒေသခံတချို့အကျန်းဖက်တပ်ဖြတ်ခံရတာပါဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလူအင်အားတုံးတိုက်ထုံးမှုတွေရှိလာနေတဲ့အတွက်ဒေသအတွင်းတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအပေါ်စိုးရိမ်မှုတွေမြင့်တက်လာနေပါတယ်ဒါကြောင့်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတာဝန်ယူထားတဲ့အဖွဲ့အစည်းတွေအနေနဲ့လုံခြုံရေးတိုးမြင့်ဆောင်ရွက်ပြီးဥပဒေပေါင်းထဲကနေပွင့်လင်းမြင့်တာမှုအပြင်နဲ့စနစ်တကျကိုင်တွယ်ဖြည့်ဆင်းဖို့ရခိုင်ပြည်နယ်အရေးဆောင်ရွက်နေသူတွေကတိုက်တွန်းကြပါတယ်ဆက်သွယ်ဆောင်ရွက်ထားတဲ့မဆူမွန်ကအသေးစိတ်ဆက်ပြီးပြောပြပါလိမ့်မယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ3ရက်နေ့ကရခိုင်ပြည်နယ်မောင်နှောမြို့နယ်ကိုင်းကြီးကျေးရွာမှာအမှုမတိအကြမ်းဖက်သမားတွေရဲ့လက်ချက်နဲ့ကိုင်းကြီးကျေးရွာသားမျိုးတိုင်းသား6ယောက်သေဆုံးခဲ့ရပြီး2ယောက်ကတော့အခုချိန်ထိပြောင်းဆုံးနေဆဲဖြစ်ပါတယ်ဒီအကြမ်းဖက်တပ်ဖြတ်မှုအပြီးနောက်တစ်ရက်ဩဂုတ်လ4ရက်နေ့မှာတော့ဒေသပြည်နေမြေရှင်းလင်းရေးလုပ်နေတဲ့အချိန်တွင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုရတေးတော်မြို့နယ်တွင်ကအောင်နှမ်းရကျေးရွာကရွာသား600လောက်ဝိုင်းဝန်းတိုက်ခိုက်ခဲ့ကြတယ်လို့နိုင်ငံတော်တိုင်းပြည်ငံရုံးကသတင်းထုတ်ပြန်ထားပါတယ်အခုချိန်ထိကတော့အကြမ်းဖက်သမားတို့တန်ရာရှိသူတချို့ကိုဖန်ပြီးစစ်ဆေးနေပြီးရဲတပ်ဖွဲ့ဝင်တွေနဲ့အတူတပ်မတော်စစ်ကြောင်းတွေဘက်ကနေနေရှင်းလင်းပြီးလုံခြုံရေးကိုတိုးမြှင့်ဆောင်ရွက်နေပါတယ်အခုလိုမျိုးဒေသခံတချို့နဲ့နေနေတည်ငြိမ်ရေးလုံခြုံရေးတာဝန်ယူထားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးတိုက်ခိုက်မှုရှိလာနေတဲ့အတွက်ဒေသခံပြည်သူတွေရဲ့လုံခြုံရေးစိုးရိမ်မှုကလည်းမြင့်တက်လာနေပါတယ်ခိုင်ပြည်နယ်တွင်းကလုံခြုံရေးအခြေအနေဟာစိုးရိမ်ရတဲ့အနေအထားဖြစ်လာလို့ဥပဒေပေါင်းတွင်းကနေလုံခြုံရေးစနစ်တွေတိုးမြှင့်ချထားဆောင်ရွက်ပေးဖို့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတိုက်တွန်းပါတယ်လို့ရခိုင်ပြည်နယ်အရေးအကြံပေးဖို့နိုင်ငံတော်တိုင်းငါပုတ်ကိုကိုယ်တိုင်ဖွဲ့စည်းထားတဲ့ကော်ဖီအနယ်ဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်းက VOA ကိုပြောပါတယ်
ဒီကော်မရှင်တင်းနဲ့ဒေသခံရခိုင်တင်းနဲ့ပြေးတဲ့ခါတိုင်းမှာပေါ့နော်ဒေသခံရခိုင်တွေပထမဆုံးတင်ကြတာလုံခြုံရေးပါကျမတို့ပြေဆုံးဆွေးနွေးတဲ့ခါတိုင်းမှာဒီလုံခြုံရေးအရေးကြီးတာကိုသိပြကြပါတယ်ဒါတကယ်ကို common ကျမတို့ဆွေးနွေးခဲ့ရတဲ့အချက်ပါပေါ့နော်ဒေသခံပြည်သူဟာသူတို့ဒေသရဲ့လုံခြုံရေးဟာတကယ်အရေးကြီးနေပါတယ်ဆိုတော့သူတို့အားလုံးကခံစားမိတဲ့အားကိုကျမတို့ဟိုနားလေပြေးရပါတယ်တော့ဒီနေ့အဲ့ဒီသူတို့ရဲ့ခံစားချက်ဟာတကယ်အမှန်တကယ်ဖြစ်လာတဲ့အခါကျတော့နော်ပို့ပြီးတော့မှစိုးရိမ်ကြဖြစ်ပါတယ်အဲ့ဒါကြောင့်မို့ပေါ့နော်ရခိုင်ပြည်သူလူထုအနေနဲ့တကယ်ကိုလိုအပ်တဲ့ဒီလုံခြုံရေးကိုပြည်ထောင်စုအစိုးရအနေနဲ့ရောဒီစက်မတော်အနေနဲ့ရောပေါ့နော်ဒါဥပဒေပေါင်းအတွင်းကလုံခြုံရေးကိုအမှန်တကယ်လုပ်ပေးဖို့လိုအပ်ပါတယ်လို့အန်ဒီဘက်ကရှုမြင်ပါတယ
်အခုလိုဒေသတွေမှာမွတ်စလင်ကျေးရွာတွေကအုပ်ချုပ်ရေးမှုတချို့တက်ဖြတ်ခံရတာအပါအဝင်မျိုးတိုင်းရင်းသားတွေကိုပါတိုက်ခိုက်မှုရှိလာနေတဲ့အတွက်ရခိုင်တိုင်းရင်းသားတွေနဲ့ကမန်တိုင်းရင်းသားတွေမှာလည်းဒေသတွေလုံခြုံရေးစိုးရိမ်မှုရှိလာတယ်လို့ပြောပါတယ်။ဒါကြောင့်ရခိုင်ပြည်နယ်အစိုးရအနေနဲ့ဒေသခံတွေနေနေတင်းဘေးကင်းလုံခြုံစွာနေထိုင်သွားလာနိုင်ရေးလုံခြုံရေးအစီအမံတွေတိုးမြှင့်ဆောင်ရွက်ပေးစီလိုပါတယ်လို့ကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကတိုက်တွန်းပါတယ်။
တပ်ပနာပေါ်တော့ဒီမျိုးဖက်ဆက်တွေတိုက်ဆိုင်ရတဲ့အကြမ်းဖက်သမားလို့လည်းပြောတယ်။တိတိကျကျများတဲ့အတွက်ကြောင့်ဒါတွေကိုအဲ့လိုအစိုးရအနေနဲ့ပေါ့နော်ပြစ်ချက်ခံနိုင်တယ်လို့မဟုတ်လို့ရှိရင်တော့ပါတယ်ဆိုတော့ဒေါ်လာနဲ့လေတန်တရားတွေပုံဝင်လာပြီးတော့ဒီပြိပခတ်အတွင်းဆိုလို့ဆိုရင်ပါတယ်လို့ဒီတမတော်အပါဝင်အကုန်လုံးပြီးပေါင်းဆောင်ရွက်ပြီးတော့ပြင်ဆင်နေဆိုရင်တော့ရနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲထင်ပါတယ်
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေပြည်ထနာကိုပွင့်လင်းမြင်သာမှုရှိရှိဥပဒေပေါင်းတွင်းကကိုင်တွယ်ဖြည့်ဆည်းမှုနဲ့အထူးသဖြင့်နယ်စပ်ပြည်ထနာဖြစ်နေလို့တစ်ဖက်နိုင်ငံနဲ့တပ်တမရေးနီးလန်းနဲ့နားလည်မှုတည်ဆောက်ပြီးပူးပေါင်းဖြည့်ဆည်းပေးဖို့ကိုလည်းရခိုင်မျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူအောင်ကတိုက်တွန်းပါတယ
်ဒီရခိုင်မှာဖြစ်နေတဲ့ကိစ္စတွေဟာလူမျိုးရေးတော်တာရေးပြိပခါရေးမဟုတ်ဘူးဆိုတာနိုင်ငံတကာကတက်ဝင်ရုံကြီးလာအောင်ပေါ့နော်လောက်ကန်ဆောင်ရွက်ဖို့လက်ရှိဆိုရအနေနဲ့ပေါ့နော်ပွင့်လင်းမြင်သာမှုရှိတာပြင်သာစွာဆောင်ရွက်တက်ဖို့လိုတယ်အဓိကအားဖြင့်ဒီကိစ္စဟာကျွန်တော်တို့နိုင်ငံတစ်ခုတည်းဖြည့်ချင်းဆောင်ရွက်လို့ရမယ်ပြဿနာမဟုတ်ဘူးပြဿနာမဟုတ်ဘူးဒီနယ်စပ်မှာဖြစ်နေတဲ့အဓိကပြဿနာလူတွေပောက်ကွဲမှုအဆမတန်များတဲ့ပြဿနာပေါ့နော်လူတွေပောက်ကွဲမှုနဲ့ဒီဆင်းရဲမှုတွေကိုပြဿနာကပ်ပါလာတယ်ကျန်းဆက်ကွန်ရက်တွေရဲ့ရေတောက်မြစ်တွေဖြစ်လာတာပေါ့နော်အကျန်းဆက်တိုင်းတိုင်းတွေပြေးဖို့တဲ့အခြေအနေတွေဖြစ်လာတယ်ဒါကြောင့်ဒီကိစ္စကိုရုပ်ဆောင်ရွက်တဲ့အခါနိုင်ငံတကာရဲ့ပံ့ပိုးကူညီဆောင်ရွက်မှုလို့ဒီတစ်ဖက်နိုင်ငံအစိုးရနဲ့ပန်တမာရေးနားလည်မှုကိုအပြန်အလှန်ပြီးစောင့်ပြီးတော့ပါပဲဒီအကျန်းဆက်ရေတောက်မြစ်တွေကိုချင်းမင်းလာတော့ပါတော့ပေါ့နော်နိုင်ငံအစိုးရပူးတဲပြီးတော့တောင်ထိတိယောက်ကိုင်တဲ့ဖြည့်ရှင်းမှုလိုအပ်တယ်
ရခိုင်ပြည်နယ်တွင်းမှာပြီးခဲ့တဲ့2016ကစလို့ဘာသာရေးလူမျိုးရေးအသွင်ဆောင်ပြိပခါတွေဖြစ်ခဲ့တာပါပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလကတကြောပြန်ဆလာခဲ့တဲ့နေသားဆောင်တက်စခန်းတွေလူဝေယားတို့အကျန်းဖက်တိုက်ခတ်မှုတွေနောက်မှာတော့လူမျိုးရေးအဖွဲ့တွေရဲ့နေနေရှင်းလင်းဆောင်ရွက်မှုတွေပေါ်မှာလည်းလူခွေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာဘက်ကနေဆွတ်ဆဲမှုတွေပြင်ထန်လာပါတယ်အခုလိုမျိုးမောင်းတော့နဲ့ရတေးတောင်တိုက်ခတ်မှုတွေနောက်ပိုင်းမှာလည်းဒီဖြစ်ပျက်တွေကြောင့်ရခိုင်ပြည်နယ်မှာအရင်တုန်းကလုတ်ခဲ့ဘူးသလိုမြေလန်ရှင်းလင်းရေးတွေထပ်လုပ်လာမှာကိုစိုးရိမ်နေအကြောင်းကိုလည်းအပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင့်အဖွဲ့ AI ကဩဂုတ်လ၄ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်။မြန်မာအနာပိုင်းနေအနေနဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ပြီးနိုင်ငံရဲ့ဒေသအားလုံးကိုအတားအဆီးမရှိတွားရောက်ခွင့်ပြုဖို့လိုအပ်တယ်လို့လည်း AI အဖွဲ့ကထုတ်ပြန်ထားပါတယ်။